အိန္ဒိယနိုင်ငံဂူဂျရတ်ပြည်နယ်မှာအဆောက်အုံတစ်ခုမိလောင်မှုကြောင့်ကျူရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထဲမှနေတည်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူ3ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယရဲတွေကပြောပါတယ်ဖန်စီထားတဲ့လူ၃ဦးထဲကတူဦးဟာကျူရှင်ဖွင့်နေတဲ့သူဖြစ်တယ်လို့ဆူရတ်မြို့ရဲကော်မရှင်နာမင်းကြီးစီဒိရှ်ဆာမန်ကသတင်းထောက်တွေကိုပြောပါရယ်သူတို့ကတော့ဆွဲချက်မတင်သေးပါဘူးတောက်ကြနေကမီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအပြင်ကျောင်းသားတွေကျောင်းဝေးကောလိပ်တွေနဲ့ကျူရှင်ခန်းတွေမှာတပ်ဆင်ထားတဲ့မိဘလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးကူဂျရတ်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးနေပါတယ်မီးလောင်မှုဖြစ်တဲ့နေရာကိုမိသက်သမားတွေချက်ချင်းရောက်မလာဘူးလို့မျက်မြင်သက်သေတွေနဲ့မီးလောင်တိတ်ဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့မိသားစုတွေကပြောကြောင်းအင်းမြပိုင် ANI သတင်းဌာနကပြောပါတယ်မီးလောင်နဲ့အဆောက်အုံထဲပိတ်မိခဲ့ပြီးတော့အသက်မသေးချင်တဲ့ကျောင်းသူတဦးရဲ့အဖေကလည်းမီးလောင်ပြီးတော့45မိနစ်ကြာမှမိသက်ကားတွေရောက်လာတယ်လို့ပြောပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရာအထက်အတော်များများရှိတဲ့အဆောက်အုံလေးကားကနေဝါယာရှော့ဖြစ်ပြီးတော့မီးစာတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဒေသရင်းသတင်းတွေကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူး။မီးလောင်တဲ့အဆောက်အုံထဲမှာကျောင်းသူကျောင်းသား50ထဲမှနေကျူရှင်တက်နေကြတာပါ။မိဘကနေလွတ်ဖို့အဆောက်အုံပတင်းပေါက်ကနေကျောင်းသားတွေခုန်ချကြတာကိုလည်းရုပ်မြင်သံကြားကပြသသွားပါတယ်။ထိခိုက်ဒဏ်ရာရသွားကြသူတွေကိုလည်းဆေးရုံကိုပို့ထားတာပါ။အဲ့ဒီအဆောက်အုံမှာအရေးပေါ်ထွက်ပေါက်တွေတတ်စင်မထားဘူးလို့လည်းမိသက်ဌာနအရာရှိတဦးကတည်တံ့ပြောဆိုထားပါတယ်။